ဒီတစ်ပတ်တော့နိုင်ငံတကာနိုင်ငံရဲ့တိုးတက်မှုမှာသိပ္ပံပညာရှင်တွေနဲ့သုတေသနလုပ်ငန်းအခမ်းကဏ္ဍတွေအရေးပါတာကို American စွမ်းအင်ဝင်ကြီးဌာနအာဂွန်သိပ္ပံဓာတ်ခွဲခန်းဦးဆောင်ပညာရှင်လည်းဖြစ် Ohio တက္ကသိုလ်ကယူပဗေဒပမောက္ခလည်းဖြစ်တဲ့ဒေါက်တာဆောဝေလာကပြောပြပေးပါမှာ
Department of Energy မှာကျွန်တော်တို့ဒီအမျိုးသား National Lab ပေါ့နော် American New York National Laboratory ဆိုတာကဒီ NASA ဆက်ကျွန်တော်တို့ပူကြီးပါတယ်ဒီလိုပဲများပဲ3500 scientist ကဟိုအကြီးစားမဟုတ်ဘူးအလတ်စားပဲရှိသေးတယ်ဒီ American တနင်္ဂနွေလောက်ဆို lab ပေါင်း50ကျော်ရှိတယ်ကြီးရဟာဆို1000ကျော်ဆို2000ကျော်ဒီရှိတဲ့ scientist တွေအများကြီးရဟုတ်ကဲ့အဲ့တော့လည်းကျွန်တော်တို့ဒီ American နိုင်ငံကကမ္ဘာပေါ်မှာကျွမ်းမိုးနိုင်တာပြိမာန်ပညာကိုအရန်ကိုဦးစားပေးရအောင
်အဲ့လိုမျိုးသူတေသနာလုပ်တဲ့ lab တွေကိုစွန့်ရင်ဝန်ကြီးဌာနလက်အောက်မှာပဲထားလာဘယ်လိုထားလဲဆရာ
ကျွန်တော်တို့ကစွန့်ရင်ဝန်ကြီးဌာနနဲ့ဆိုင်ပါတယ်အများစုပေါ့နော်ဒါပေမဲ့ American နိုင်ငံထဲမှာကျွန်တော်တို့ဒီအမျိုးသား lab ပေါ့နော် national laboratory ဆိုတာစွမ်းအင်ဝန်ကြီးဌာနတခုလည်းမဟုတ်ပါဘူး။ဥပမာ NASA ဆိုလို့ရှိရင်ဒါစွမ်းအင်နဲ့မဆိုင်ဘူး energy နဲ့ department of energy နဲ့မဆိုင်ဘူး။တက် NASA အောက်မှာရှိရပေါ့ space administration ပေါ့။အဲဒီဟာအပြင်ကိုကျွန်တော်တို့ဟို commerce အောက်မှာလည်းရှိသေးတယ်။ Washington DC မှာဆိုလို့ရှိရင် NIST National Institute of Standards and Technology NIST NIST အဲဒီဟာကလည်း national lab တမျိုးပဲ။သူကကြတော့ department of commerce အောက်မှာရှိပါတယ်။စီးပွားရေးအောက်မှာပါ။သူကကြတော့အဓိကဘာလို့လုပ်တယ်လဲဆိုတော့precision research ဆိုတာသူကအတိအကျကိုတိကျမဲ့ scale တူတဲ့ research တော့ nano technology အတိအကျ precision တွေဘာလို့အလေးချိန်ကိုဟာမျိုးတွေမှာနည်းနည်းလေးညော့သွားတဲ့တိုင်နဲ့ကုန်သွယ်လုပ်တဲ့ခါကျတော့အလေးကိုနည်းနည်းခိုးလိုက်လို့ရှိရင်တန်ပေါင်းထောင်ပေါင်းသိန်းပေါင်းများစွာပို့တဲ့ခါကျတော့သူကရှုံးသွားနိုင်ပါလေလေအဲ့ဒါကြောင့် precise weight measurement ဥပမာပြောမယ်ဆိုလို့ရှိရင်အဲ့ဒါမျိုးတွေလုပ်ဖို့အတွက်ပေါ့နော်အဲ့တော့ technology ပေါ့အဲ့ဒါတွေအပြင်ကို NIH National Institute of Healthကျမရေးဝန်ကြီးဌာနအောက်မှာလည်းအများကြီးရဲ့ National Lab တွေနောက်ပြီး National Science Foundation ဆိုတာကတသက်ဖွဲ့စည်းပါအဲဒီအောက်မှာလည်း National Lab တွေရှိတယ်ဒါပေမဲ့ Department of Energy အောက်က Lab တွေက traditionally ပို့ပြီးတော့ကြီးပါတယ်နောက်သူကစွမ်းအင်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့က research လုပ်တာပါဒါပေမဲ့စွမ်းအင်ကအခုနောက်ပြောသလိုပဲပညာကျွန်တော်တို့အခုလက်ရှိလုပ်နေတဲ့ Nano Technology တို့ Computer Technology Information အားလုံးကစွမ်းအင်အောက်ထဲမှာပြန်ဝင်သွားတဲ့ပဲကျွန်တော်တို့ကအားလုံးနဲ့ပြန်ပြီးတော့ဆိုင်နေပေါ့အဲကျွန်တော်တို့အပြင်ဟိုဘာတွေရှိသေးတယ်ပေါ့ဗျာDepartment of Defense အဲ့ဒါတော့ကျွန်တော်မပြောတော့ဘူးပေါ့။ဒါကွယ်ရေးဝန်ကြီးဌာနပေါ့နော်။အဲ့ဒီအောက်မှာလည်း stress လက်ပြနေရှိသေးတယ်
။ဟုတ်။ဟုတ်တက္ကသိုလ်ရဲ့ပါဝင်မှုပါ့ဆရာ
။ကျွန်တော်ကအခုကတက္ကသိုလ်မှာကျွန်တော် full professor ပါမဟုတ်ခါခုမှကျတော့ကျွန်တော်က head of the research section ဆိုတော့တက္ကသိုလ်အနေနဲ့အခုကကျွန်တော်မှာတက္ကသိုလ်မှာလည်းကျွန်တော်ရဲ့ကိုယ်ပိုင် lab ရှိသေးတယ်ပေါ့။ကျွန်တော်ရဲ့ slot lab ပေါ့နော်ကျွန်တော်နာမည်နဲ့အဲ့ဒီဟာကကျွန်တော်ပိုင်တယ်ပေါ့ ICC ကိုအကုန်လုံးကတက္ကသိုလ်တွေက research ကကျတော့ဒီ NSF National Science Foundation တို့ Department of Energy တို့ NASA တို့ကနေပြီးတော့ကျွန်တော်တို့ grant တွေပေးတယ်ပေါ့အဲ့ဒီဟာကိုကျွန်တော်တို့ compete လုပ်ရတယ်ပေါ့လုပ်ပြီးတော့အဲ့ဒီပြင် company တွေကနေပြီးတော့ကျွန်တော်တို့ grant တွေပေးပါတယ်ဆိုတော့ IBM တို့ Microsoft တို့ now ဒီ chemistry chemical companies တွေကလည်းတို့လူကြီးတွေ research ရှင်တို့အဲ့မှာအဲ့ဒီဟာကိုအဲ့ဒီ grant တွေကိုကျွန်တော်တို့က compete လုပ်တယ်ပေါ့ဒါအောင်ငါတို့ဒီလိုတီထွင်ပေးမယ်ကျွန်တော်တို့ပြောချင်တဲ့ဟာကိုတို့သဘောကျရင်တို့ဒီတလောက်ပေးမယ်ဆိုတော့အဲ့ဒါမှတို့က grant တွေချပေးတယ်ပေါ့အဲ့ grant တွေကိုယူပြီးတော့မှကျွန်တော်က research လုပ်တယ်ပေါ့ဆိုတော့ textbook မှာ research ကြီးကအများကြီးရဲ့ခင်ဗျာ textbook တိုင်းလို့လို့က professor နဲ့ဆိုင်တယ်ပေါ့နော် professor တိုင်းမှာလို့သူရဲ့ research ကိုပဲ lab တွေသူကလုပ်တာပေါ့ဆိုတော့ကျွန်တော်တို့ American နိုင်ငံမှာကျတော့ဥမာယူပါပြီးတော့မှဆိုလို့ရှိရင်ဝယ်လုံကျောင်းသားအားလုံးကဒီမှာကလာကပေးပါတယ်ကိုကပေးကြမလို့ဒီကဘာလုံးကလာတက်ကြတယ်သူတို့ကိုကျွန်တော်တို့ကလာကပေးတယ်ပေးတယ်ဆိုတော့ကျွန်တော်တို့ professor ရဲ့နေပေးတာပါကျွန်တော်တို့ကပေးတာပါသူတို့က research လုပ်ရတယ်အဲ့လိုတွေ့တော့ကျွန်တော်တို့လာကပြီးတယ်သူတို့ research ပြီးတဲ့ခါကျတော့သူတို့ဘာလို့ဘွဲရတယ် PhD degree ကိုရတယ်ဆိုအဲ့လိုသွားတာပါခင်ဗျအဲ့တော့ဒီ research ကလည်းခုနကပြောတဲ့အဖွဲ့အစည်းတွေကနေပြီးတော့ပြန်ပြီးတော့ကျွန်တော်တို့ funding တွေကိုပြန်ယူရပါတယ်အဲ့တော့ Department of Energy ကကျွန်တော်တို့ဒီတက္ကသိုလ်တွေကိုလည်းသူက research grant တွေချပေးတယ်သူရဲ့ကိုယ်ပိုင် lab ပေါ့နော်အခုကျွန်တော် national lab မှာလုပ်သလိုသူရဲ့ကိုယ်ပိုင် lab မှာလည်းသူကတက်တက် research program တွေရှိပါတယ် parallel ပေါ့သူကလုပ်တာပါ
အဲ့တော့သိပ္ပံပညာရက်တစ်ခုမှာအမေရိကန်နိုင်ငံမှာဒီစနစ်ပေါ့နော်တခြားနိုင်ငံတွေမှာလည်းဆရာဒီလုပ်ခဲ့ဘူးတော့လေတခြားပေါ့နော်တချို့နိုင်ငံတွေနဲ့နည်းနည်း compare လုပ်ပြပါဆရာဟိုမှာမြန်မာနိုင်ငံမှာလိုအပ်တာလေးတွေနဲ့နောက်အမေရိကန်နိုင်ငံမှာဆရာရဲ့အတွေ့အကြုံရဲ့နောက်တခြားနိုင်ငံတွေမှာဆရာသွားပြီးတော့ဒီပညာသင်ကြားတာနဲ့သုတေသနလုပ်တာတွေနဲ့ပတ်သက်ပြီးနည်းနည်းပြောပြပေးပါဆရာ
ဆိုကျွန်တော်ကတော့ဒီကမ္ဘာလုံးမှာသွားပြီးတော့ lecture လေးပြည့်ရကျွန်တော်ကိုရင်ခုကလည်းယူရိုပါကျွန်တော်7နှစ်နေခဲ့ရပေါ့နော်ဒီကအီတလီမှာ6နှစ်ဂျာမနီမှာ9နှစ်အညာတင်ခဲ့တယ်။နောက်ကျွန်တော်သုတေသနလုပ်ခဲ့တယ်ပေါ့။အမေရိကန်ကိုကျွန်တော်မပြောင်းနေမှာ။အဲ့ဒီအချိန်ကိုကျွန်တော်ကဘာလုံးမှာသွားနေရောဂျပန်လို့ချူတရုတ်တို့ကတော့အကုန်လုံးကသူကဖိတ်တယ်ပေါ့။ကျွန်တော်လက်စာရေးပေးဖို့ဆိုတော့တစ်နှစ်ကိုကျွန်တော်အနည်းဆုံး trip 20 24လောက်ကျွန်တော်သွားကြည့်တယ်ပေါ့။အ အဲ့တော့အများစုကရှိတဲ့ကမ္ဘာမှာရှိတဲ့တိုးတက်တဲ့နိုင်ငံအားလုံးကကျွန်တော်တို့အမေရိကန်နိုင်ငံရဲ့ခြေရာကိုလိုက်နေကြတယ်ပေါ့ဆိုတော့နောက်ကျချင်ရလို့မဖြစ်ဘူးဘာလို့လဲဆိုတာ competition သိပ္ပံပညာအရန်ကိုအရေးကြီးပါတယ်သိပ္ပံပညာမရှိရင်အဲ့နိုင်ငံမတိုးတက်ဘူးမတိုးတက်ရင်စီးပွားရေးမှာနောက်ကျကြတယ်စီးပွားရေးတက်လာတဲ့အတိုင်းတော့သိပ္ပံပညာကိုသူကဖြစ်ဖို့ဟိုအရန်ကိုလိုအပ်ပါတယ်ဆိုတော့အခုတရုတ်စီးပွားရေးကအရန်တက်လာတဲ့အတွက်ကြောင့်သူကသိပ္ပံပညာနဲ့နည်းပညာကိုသူတိုးတက်အောင်တူးမှရှိတဲ့ဒီနိုင်ငံသားတွေအတွက်ပညာရေးပေါ့အဲ့တော့သူအရန်ကိုတွန်းပါလေအရန်ကိုကြိုးစားပါလေသူအဲ့ဒီ research direction မှာဥပမာတော့ပြပါမယ်ဥပမာဆိုလို့ရှိရင် Europe ပေါ့နော် Germany လိုနိုင်ငံမျိုး Italy Austria in the အဲ့နိုင်ငံတွေအားလုံးမှာကျွန်တော်တို့ဒီအမေရိကမှာလိုပဲအစိုးရပိုင်တဲ့တခွဲခန်းနေရှိပါတယ် National Laboratory ရှိပါတယ်နောက်ပြီးတော့ University မှာရှိတဲ့ research center ရှိပါတယ်အဲ့ဒီဟာတွေအားလုံးကကျွန်တော်တို့ဒီမှာနဲ့အများကြီးတူတူပါပဲအဆင်စင်ပါပဲဂျပန်မှာလည်းဒီအတိုင်းပါပဲဥပမာဂျပန်မှာဆိုလို့ရှိရင်ဒီ Riken Institute လို့ခေါ်တဲ့ RIKEN 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 Institute ကသူကနေပြီးတော့အဲ့မှာရှိတဲ့ National Lab တွေပေါ့အစိုးရကနေပြီးတော့ထုတ်ပေးတာတွေဟာပြီးပေါ့ Germany မှာဆိုလို့ရှိရင်ကတော့ Max Planck Institute လို့ခေါ်ပါတယ် Max Planck Institute ဆိုတာ Max Planck Foundation ကနေပြီးတော့ငွေထုတ်ပေးပြီးတော့ဒီ lab တွေကိုစောင့်ထားတာပါအဲ့ဒီအပြင်ကို University မှာရှိတဲ့ research ပေါ့နော်ဒါတွေက PhD ကျောင်းသားတွေကလုပ်တာပေါ့အဲ့ research က professor တွေကိုအဲ့ဒါနေပြီးတော့ guide လုပ်တာပေါ့အဲ့ဒီ research center တွေကလည်းသူကပတ်စံကအစိုးရကထုတ်ပေးပါဆိုတော့the first funding out of again saying mob no ဥမာတော့ပြမယ်ဆိုရင်တက်ခွေ2000ခုနှစ်ကအမေရိကမှာကျွန်တော် president bill clinton တန်းနေပြီးတော့ national nano technology initiative အမျိုးသား nano technology initiative ဆိုပြီးတော့$2 billion budget ကိုဆွဲလိုက်ပါတယ်ဆွဲပြီးတော့ကြီးညာပါတယ်အဲဒီဟာကိုကြီးညာတဲ့နေ့အချိန်ထဲမှာပဲဂျပန်နဲ့ဂျာမနီကအဲဒီတင်းကိုရတာနဲ့ချက်ချင်းသူတို့နိုင်ငံမှာလဲသူတို့ချက်ချင်းကြီးညာပါတယ်အဲလိုဟာမျိုးသူလည်းငွေရည်ရည်ထုတ်ပြီးတော့ research ကိုထုတ်ပြီးပါတယ်။ဘာလို့အဲ့လိုလုပ်တယ်လဲဆိုတော့သူတို့ထုတ်မပေးလို့ရှိရင်ဂျာမနီတို့ဂျပန်တို့မှရှိတဲ့သိပ္ပံပညာရှင်တွေကအမေရိကကိုကြောင်းကုန်ရတယ်။ကြောင်းကုန်ကြပြီးတော့အမေရိကမှာပဲသွားပြီး research လုပ်မယ်ဆိုရင်သူတို့နိုင်ငံမှာဥနောက်ယူစီးမှုပေါ့နော် brain drain ပေါ့။အဲ့ဒါကိုသူကကြောက်လို့နောက်ပြီးတော့အဲ့ဒီဟာကိုမလုပ်ဘဲနေရင်သူတို့နိုင်ငံနောက်ကျချင်ရမှာဆိုးလို့အဲ့ဒါကြောင့်မလုပ်မဖြစ်နဲ့သူကလုပ်ရတာပါ။အခုဆိုရင်တရုတ်ပေါ့နော်။တရုတ်ကငွေအားသုံးပြီးတော့ research လုပ်တဲ့ခါကျတော့ကျွန်တော်တို့ဒီအမေရိကကလည်းမလုပ်လို့မရဘူး။သူတို့နဲ့ရှင်ပြီးတော့ကျွန်တော်ကကြာပြီးတော့လောက်ရတယ်ပေါ့ဒါကတော့ဒီတိုးတက်တဲ့နိုင်ငံကြီးပေါ့တိုးတက်တဲ့နိုင်ငံအားလုံးတို့လိုဟာအရန်ကိုတိုးတက်တဲ့သိပ္ပံပညာရှိပါတယ်အဲ့ဒီဟာရှိမှအဲ့ဒီအောက်မှာသုတေသနလုပ်တဲ့ institution တွေရှိမှပါရဂူပွဲလိုဟာမျိုးတွေကိုကျွန်တော်တို့ပေးလို့ရပါတယ်အဲ့ဒီပါရဂူပွဲတွေပေးနိုင်တဲ့အခါမှာအောက်မှာရှိတဲ့ပညာရေးစနစ်အကုန်လုံးပေါ့နော်တိုးတက်ပါတယ်အဲ့ဒီဟာကတော့အပြန်အလှန်ပြီးခိုးနေပါတယ်
ဒေါက်တာဆောင်းဝေလာရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှပြန်ပြီးဆုံကြအောင်။